မြန်မာနိုင်ငံမှာဇွန်လ23ရက်နေ့ကကိုဗစ် -19 ရောဂါတက်ခွဲဆန်းသတ်မှုစုစုပေါင်း 1,800 ကျော်ပြုလုပ်ခဲ့တဲ့အထက်ရောဂါပိုးကူးစက်ထားသူနှုန်းထပ်မံတွေ့ရှိတာကြောင့်တက်ခွဲတီးပြီးလူနာ292ဦးရှိသွားပြီးလို့ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကမနေ့ကအတည်ပြုကြေညာခဲ့ပါတယ်။မနေ့ကဗိုင်းရပ်စ်ပိုးတွေ့ရှိသူနှုန်းစလုံးဘင်္ဂလားဒေ့ရှ်နိုင်ငံကပြောင်းလာသူတွေဖြစ်ပြီးအသွားအလာကန့်သတ်ဆောင်ကြည့်နေသူတွေလည်းဖြစ်ပါတယ်။တဦးကအသက်30အရွယ်အမျိုးသမီးဖြစ်ပြီးရခိုင်ပြည်နယ်မောင်းတောမြို့နယ်ကဖြစ်ပါတယ်။အသက်38အရွယ်အမျိုးသားကတော့ရခိုင်ပြည်နယ်စစ်တွေမြို့နယ်ကဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်။မြန်မာနိုင်ငံမှာအခုချိန်အထိအတည်ပြုလူနာတွေကကုသမှုခံယူပြီးယောဂကင်းစင်သွားသူ104ဦးရှိပြီဖြစ်ပြီးသေဆုံးသူ6ဦးရှိပါတယ်။နိုင်ငံအတွင်းဒီနှစ်မတ်လနောက်ပိုင်းကစလို့ COVID-19 ယောဂဓာတ်ခွဲဆန်းသတ်မှု 64,500 ကျော်ပြုလုပ်ခဲ့ပြီးစောင့်ကြည့်လူနာပေါင်း 9,960 နီးပါးရှိခဲ့ပါတယ်ခင်ဗျ။